COVID-19 ရောဂါရှိမရှိနိုင်ဝက်အတွင်းစစ်ဆေးသိရှိနိုင်မဲ့စံသက်ပစ္စည်းနဲ့မကြခင်စစ်ဆေးနိုင်မှုပြင်ဆင်နေတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ယောဂါပိုကူးဆက်ခံရသူတွေနဲ့တက်ခွဲခံစစ်ဆေးမှုဆိုင်ရာမူဝါဒတွေကိုပါပြောင်းလဲသွားဖို့ရှိတယ်လို့ပြောဆိုလိုက်ပါတယ်။ကျမမိခါပါ။ COVID-19 ရောဂါရှိမရှိအချိန်တိုတင်စံသက်သိရှိနိုင်မဲ့ test kits တွေမကြခင်မှာရောက်လာတော့မယ်လို့ဘိုကူးဆက်ယောဂါတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာဒေါခင်ငင်ကြီးကပြောပါတယ
်။ဒီတော့ဒီကရောက်ဖို့ရှိပါလေ။ရောက်ပြီဆိုရင်ကျွန်တော်တို့စတင်မှာဖြစ်ပါလေ။အဲ့လိုစတဲ့အခါမှာဒီပေါ်ရှိတဲ့ကြီးကတော့ပို့ပြီးတော့များလာနေပါလေ။အဲ့ခါမှာကျွန်တော်တို့ဒီပေါ်ရှိတဲ့ကြီးကတော့ဒီဆွဲမှာဖြစ်ပါလေ။နောက်ပေါ်ရှိဖြစ်တဲ့မှာအသက်ငယ်တဲ့ယောဂါလက္ခဏာမပြဘူး။နောက်ကယောဂါမရှိဘူး။မရှိတဲ့လူတွေကတော့ဒါပြီးတာအနေနဲ့ဒီထားရှိမှာဖြစ်ပါလေ။နောက်ထပ်တိုးချဲ့တဲ့နေရာတွေကထားမှာဖြစ်ပါလေ။အဲ့ဒီမှာမှယောဂါလက္ခဏာပေါ်မှာလက္ခဏာပြရတယ်။ဒါပေမဲ့လည်းခုနပြောလို့တက်ကတော့ငယ်တယ်။နောက်ကယောဂါမရှိဘူး။ဒါမျိုးဆိုလို့ရှိရင်ကျွန်တော်တို့ကတကယ်ပေါ့နော်တကယ်ပြောမယ်ဆိုကတည်းကဒီလောက်ခွင့်လဲတော့ဒီအခုတော့ဒါဒီကလေးလေးဆွဲနေတော့ဖြစ်ပါလေ။ဟိုအနေချယ်နေနဲ့လည်းဘလို့လူတွေကိုချက်ခွဲဆန်းတတ်မလဲပေါ့နော်။ဒါနဲ့ပတ်သက်လို့လက်စစ်ဆေးဖို့တည်းဒီ criteria တွေလည်းတို့ကရေးဆွဲနေတာဖြစ်ပါလေ။နောက်အတက်ကလည်းချင်းနေ၊နောက်ကယောဂါကလည်းရှိနေ၊နောက်ကလက်ရှိမှာလည်းယောဂါလက္ခဏာကိုစမ်းသပ်ရမယ်ဆိုတော့သင်္ချာစစ်ဆေးစစ်ဆေးဖို့အနည်းချက်ကုသမှုရှိဖို့တော့ဒါတောင်းကြလားတို့ဝေပါကြီးတို့ခေါင်းကြီးတို့ဒီမှာစားမှာဖြစ်ပါလေ
။ COVID-19 ရှိမရှိကိုမြန်မြန်ဆန်ဆန်စစ်နိုင်တဲ့စံတပစ္စည်းအခုရေတသိန်းကိုတောင်ကိုရီးယားနိုင်ငံကနေမှာယူထားပြီးတောင်ကိုရီးယားအစိုးရဘက်ကလည်းဒေါ်လာ5သိန်းကိုလှူတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့စက်တင်ဘာ26ရက်နေ့မှာပြောဆိုခဲ့ပါတယ်။အခုစံတပစ္စည်းဟာပိုးရှိမရှိကိုမိနစ်30အတွင်းသိရှိနိုင်မှာဖြစ်ပါတယ်။ပိုးပြီးထိရောက်တဲ့ကုသမှုတွေပေးနိုင်ဖို့ပိုးတွေ့လူနာနဲ့ထိစပ်သူတွေကိုမြန်မြန်ဆန်ဆန်ရှာနိုင်ဖို့အရေးအတွက်များများစစ်ဆေးနိုင်လို့တက်ခွဲခံစစ်ဆေးမှုနဲ့ပတ်သက်လို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကိုရှော့ချနိုင်တာမို့ဒီစစ်ဆေးမှုကပြည်သူအတွက်ကောအစိုးရအတွက်ပါကောင်းမွန်တဲ့အကျိုးရလဒ်တွေရှိတယ်လို့ဒေါက်တာဒေါခင်ခင်ကြီးကပြောပါတယ်။ဒီစစ်ဆေးမှုကနှကောင်းအာကောင်တိုးဘက်ယူပြီးစစ်ဆေးတာဖြစ်ပေမဲ့ကုန်ကြစီတတ်တာတယ်လို့လည်းသူကပြောပါတယ်။ဒီစစ်ဆေးတဲ့ပစ္စည်းပိုင်းရဲ့တိကျမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလက်ခံထားတာဖြစ်လို့တိကျမှုပိုင်းကမေးခွန်းထုတ်စရာမရှိဘူးလို့ဒေါက်တာဒေါခင်ငင်းကြီးကပြောပါတယ
်။ဒီမှာတော့ခုနပြောတဲ့ဆက်ယူဖို့လည်းပါတယ်လို့ပြောတယ်။အဲ့ဒီ test အခု message test ကြတာကြတော့ WHO ကအသိမှတ်ယူတဲ့ test အပေါ်မှာ antigen test kit ဖြစ်ပါတယ်။နောက်တစ်ခုကသူ export ရှိရင် import ရှိတာကိုတွေ့ရှိနိုင်မှု။ပို့မရှိရင်လည်းမရှိကြောင်းတွေ့ရှိနိုင်မှု။အဲ့ဒီနောက်ခုဆိုတော့90ရာခိုင်နှုန်းကျော်100ရာခိုင်နှုန်းမျိုးရှိပါတယ်။အဲ့တော့ဒီစိတ်တော်တော်ကြီးစိတ်ချတဲ့စစ်မှာပါပါ
မြန်မြန်စမ်းသက်စစ်ဆေးနိုင်တဲ့ဒီစစ်ဆေးမှုကိုကျန်းမာရေးဝန်ကြီးဌာနအပြင်ပုဂ္ဂလိကဘိုင်းမှာပါစစ်ဆေးနိုင်ဖို့ပုဂ္ဂလိကဆေးရုံတွေဘက်ကလည်းပြင်ဆင်နေတယ်လို့ပုဂ္ဂလိကဆေးရုံအသင်းဥက္ကဋ္ဌဒေါက်တာထင်ပေါ်ကပြောပါတယ်
ကိုရီးယားကနေပြောတော့သူလဲသူမယ်လဲဝင်မယ်ပေါ့လေဒီတန်းကတော့ဆွေးရလဲဝင်မယ်ပေါ့လေဒီဘိုင်းနဲ့ပတ်သက်ပြီးတော့လည်းဘိုင်းမှာကျွန်တော်တို့ဒီပုဂ္ဂလိကနေပြီးတော့ကျွန်တော်ပံ့ပိုးပြီးတော့ဒီအရာတွေပို့ပြီးတော့ဖြစ်လို့ရအောင်လို့ဒီကုန်ပယ်နည်းဝိုင်းကူကြမယ်ဆိုတဲ့ဘိုင်းတော့ကျွန်တော်တို့ဒီနေ့ဆွေးနွေးပြီးတော့ဒီဥစ္စာကိုတော့ဤဌာနကိုကျွန်တော်တင်ပြလိုက်ပါမယ်။တရားဝင်တင်သွင်းခွင့်ရတဲ့ကုမ္ပဏီရဲ့သူ့ဈေးနှုန်းတွေရှိပါတယ်။ class ပေါ့နော်ကျွန်တော်ဒီ sample ယူမဲ့ကျွန်တော်ကျန်းမာရေးဝန်ထမ်းတွေက PPE တွေဝယ်ရပါတယ်။အဲ PPE တွေဝယ်တာရဲ့သူ့ရဲ့ဒီ overhead charges လေးရှိပါတယ်။အဲ့ဒါလေးတွေပေါင်းပြီးရင်ကျွန်တော်ထင်ပါတယ်ဝေး2000ပေါင်ဝင်လောက်တော့ဖြစ်သွားမယ်ဖြစ်နေတယ်လက်ရှိဈေးနှုန်းပေါ့နော်အဲ့ဒီဟာတွေကအများကြီးတော့လေဟိုတရားတွေကိုမြက်ဖို့ဆိုပြီးတော့မစင်စားတာပါဘူ
းဒီ test kits တွေကိုပြီးတဲ့ April လတုန်းကတောင်ကိုရီးယားကမြန်မာကိုလှူဒန်းခဲ့ပါသေးတယ်မြန်မာနိုင်ငံမှာ COVID ကူးစက်မှုနေ့စဉ်လိုတိုးလာတာနဲ့အမျှလက်ရှိဓာတ်ခွဲခန်းတွေကစံသက်စစ်ဆေးနိုင်တဲ့အရေးအတွက်ထပ်ပိုများလာနေရပါတယ်ဒါကြောင့်လည်းအခုလိုအရေးအတွက်များများနဲ့မြန်မြန်စစ်ဆေးနိုင်မယ့်နည်းလမ်းကိုအကောင်အထည်ဖော်ဖို့လှုံ့ဆော်တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။